တမ်တော်ကအနာသိမ်းလိုက်တဲ့လုပ်ရက်ကိုလက်မခံနိုင်ကြောင်းတိုင်းသားနိုင်ငံရေးပါတီတွေဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ၊ကရင်မျိုးသားဒီမိုကရက်တစ်ပါတီ၊ရှမ်းမျိုးသားဒီမိုကရက်တစ်ပါတီ၊မွန်ညင်ညာရေးပါတီနဲ့ကရပြည်နယ်ဒီမိုကရက်တစ်ပါတီတို့ကဒီကနေ့ပဲပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရွေးကောက်ပွဲရလဒ်ကိုရှေ့ခံပြီးအနာသိမ်းတဲ့လုပ်ရက်ဟာမဖြစ်သင့်သလိုနိုင်ငံရေးနည်းလမ်းနဲ့အဖြေရှာဖို့လည်းတိုက်တွန်းထားကြောင်းကရပြည်နယ်ဒီမိုကရက်တစ်ပါတီပြောခွင့်ရဦးသေးရေကပြောပါတယ်
။ဟုတ်ကဲ့ပါဒါတော့ကျွန်တော်ငါပြည်နယ်ငါပါတီကနေထုတ်ပြတဲ့စာပေါ့နော်။ဒါလည်းဟိုကျွန်တော်ပါတီကထုတ်ပြတနေ့အတူတူပါပဲကျွန်တော်တိုင်းသားတွေကလည်းဒါအနာရှင်နေ့နေနဲ့အနာရှင်နေ့အဲအောက်ချုပ်မီဒါတော့ကျွန်တော်ရှုပ်ချက်တယ်လက်မခံနိုင်ဘူးပေါ့နော်နောက်ပြီးတော့မှလက်ရှိဖြစ်နေတဲ့ဒီရွေးကောက်ပွဲရလာကိုချေခါပြီးတော့မှတောက်ပြုတ်ပြီးတော့မှလည်းဒီလိုအနာတိတ်နေဆိုတာလည်းဒါကောင်းတဲ့အရာမဟုတ်ဆိုတာဆိုကျွန်တော်လည်းလူပဲဆိုလို့ရှိတာပါနောက်ပြီးတော့မှဒီလိုပြဿနာဖြစ်လာတဲ့နှစ်ဖက်စလုံးဒါပြပြလည်းညီနိုင်ဖြစ်ရှာချဖို့လည်းတောက်ဆိုတဲ့အနေနဲ့ပါပဲ
လှုပ်တော်နဲ့အစိုးရတိုက်ဖွဲ့မရှိမှာပဲတမ်တော်ကအနာသိမ့်ပြီးအရသာအစိုးရကောင်းဆောင်တွေကိုပါဖန်စီထင်းထင်းလိုက်တဲ့ပေါ့စန့်ကျင်တဲ့သဘောထားတွေထပ်ပေါ်နေရမှာတိုင်းသားနိုင်ငံရဲ့ပါတီတွေလည်းပါဝင်လာကြတာပါ။ကြရပြည်နယ်ဒီမိုကရက်တစ်ပါတီပြောခွင့်ရဦးသေးရကတော့စစ်တပ်ကအာဏာသိမ်းတဲ့အလေးထားတိုင်းပြည်အတွက်ကျိုးမရှိဘူးလို့ပြောပါတယ်
။အာဏာသိမ်းရဆိုတာကတဲ့ကကျွန်တော်တို့အနေနဲ့လည်းဒါအစီအစက်ရှိပြီးသားဖြစ်ပါတယ်။အစီအမရှိပြီးသားဖြစ်ပါတယ်။ဆိုတော့အာဏာသိမ်းရတဲ့လောက်ရတော့ဒါဘယ်သူမှမကြိုက်ဘူးနော်။ကျွန်တော်တို့ပြည်သူပြည်အလုံးမကြိုက်ဘူး။ရှင်းပြောရင်ဒါတကဘာလုံးမှရှိနေတဲ့လူသားတိုင်းကအာဏာရှင်အနာတိုင်းနေဆိုတာကဟိုမကြိုက်ကြဘူးပေါ့နော်ဆိုတော့ဒီလိုလောက်ရတည်းကလည်းဒါတမတော်အတွက်မကောင်းတယ်လို့ဒီလိုထူးထူးလဲနစ်နာစီတဲ့လောက်ရဖြစ်တယ်ဆိုတဲ့အကြောင်းကျွန်တော်တို့ပြောရချက်ဖြစ်ပါတယ
်စစ်တပ်ကအနာသိမ့်လိုက်တဲ့ပေါ်တိုင်းသားနိုင်ငံရဲ့အင်အားစုတွေကြားစိုးရိမ်မှုတွေနဲ့ကန့်ကွက်တဲ့သဘောထားတွေထွက်ပေါ်နေသလိုတမတော်ကအနာသိမ့်ပြီးဖွဲ့စည်းခဲ့တဲ့အစိုးရနဲ့ပူးပေါင်းဖို့လက်ခံသူတွေလည်းရှိပါတယ်ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်မှာအများစုအနိုင်ရထားတဲ့ရခိုင်မျိုးသားပါတီ ANP ကတော့ရခိုင်လူထုအကျိုးအတွက်ပူးပေါင်းဖို့ဆုံးဖြတ်ခဲ့တာလို့ပါတီထိုက်တန်းကောင်းဆောင်တဦးဖြစ်တဲ့ဦးဖေတန်းကပြောပါတယ်
အဲ့ဒီပါတီအနေနဲ့သွတ်တော်ထဲမှာရောသွတ်တော်ပြည်မှာမှာရောရခိုင်မျိုးသားအကျိုးစီးပွားအတွက်အကျိုးပြုခဲ့တာတွေအဲတအောက်ကိုနည်းရမရှိတော့လို့ပြောလို့ရတယ်ပြီးတော့တပ်တော်ဖက်ကလည်းကျွန်တော်အဲ့လိုပဲပြောခြင်းနဲ့အင်းကြီးအတွက်ကျွန်တော်တို့ဟိုဒီနဲ့တိုက်ပွဲဖြစ်တဲ့ဒီအမဘေးချောစတူဒီယိုတွေပေါ့အများကြီးကျွန်တော်တို့ကြုံခဲ့ရတယ်အဲ့တော့ကျွန်တော်တို့ကဘယ်ဖက်ကမှဒါပါမပါတင်ဘူးပေါ့နော်ကျွန်တော်တို့အလိုက်တိုက်ဆက်ဆံတင်တယ်အမေဒီအကျိုးစီးပွားအတွက်ဆိုရင်တပ်တော်နဲ့လည်းပေါင်းလို့ရတယ်အဲ့ဒီနဲ့ပေါင်းလို့ရတယ်အဲ့ဒီအမျိုးသားမျိုးနဲ့ဒီနေ့တမန်တော်ကကမ်းမှန်းလာတဲ့အခြေအနေပေါ်မှာဒါကျွန်တော်တို့ကပူပေါင်းဆောင်ရွက်ရခြင်းဖြစ်တယ်လို့ကျွန်တော်အကြံအစည်ပြောချင်တယ်ပေါ့နော်
။ရွေးကောက်ပွဲလုပ်ငန်းမှာအနေချက်တွေကိုအကြောင်းပြပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်အရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးရေးယူဖို့တီလှုပ်လာတဲ့အတွက်တည်ထိုင်ပြည်ပကစန့်ကျင်ကန့်ကွက်မှုတွေလည်းထွက်ပေါ်လာနေတာပါ။မနေ့တုန်းကလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကစစ်တပ်ကအာဏာသိမ်းထားတာကိုစွန့်လွှတ်ဖို့နဲ့ဖမ်းဆီးထားသူတွေကိုပြန်လည်ဖို့တိုက်တွန်းခဲ့တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့နဲ့ဖန်စီထားသူတွေကိုပြန်လွှတ်ဖို့တညီတညာတည်းတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။